ရင်းရလူနေစုတွေပေါ်ပြင်းမှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တမင်ရဲ့ပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့ဥပိ္ပခါပြုတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုရီးယားလူခွင့်အဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးရထားတဲ့စုကိုပြန်ရုပ်သိမ်းမှဖြစ်တယ်လို့ကြေညာခဲ့ပါတယ်။နိုင်ငံအကြေကျုပ်ကြက်ခံနေရတဲ့2004ခုနှစ်ကအကွန်ကြီးလူခွင့်စုကိုဒေါ်ဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်အတွက်တာဝန်ရပ်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့ရိုဟင်ဂျာတွေနဲ့ဆက်ချက်ကြောထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာဒေါ်ဆန်းစုကြည်အနေနဲ့လစ်လျူရှိခဲ့တာကြောင့်စုပြန်ရုပ်သိမ်းမှဖြစ်ကြောင်းကိုရီးယားလူခွင့်အဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်ထဲကပြောပါရယ်နင်းလာမီရုံကဖောင်ဒေးရှင်းအမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါရယ်။နင်းကျိန်းနိုဘယ်ဆုရှင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်းအမြန်အနေနဲ့ဒေါ်ဆန်းစုကြည်ဟာအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါ။စစ်တပ်ရဲ့နေမီရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခတွေတိမ့်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းဆောင်သွားပြီးတဲ့နောက်ပိုင်းမှာဒေါ်ဆန်းစုကြည်အနေနဲ့လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်ဒဏ်သာရည်တည်တိုးဆိုတာမျိုးမလုပ်ခဲ့တာကြောင့်နိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုဂွန်ကျူးလူခွေစုအပါအဝင်နိုင်ငံတကာကသူ့ကိုပြည့်ရထားတဲ့စုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်။